မြန်မာနိုင်ငံရဲ့ကိုဗစ်ကူးစက်မှုတုံးနဲ့တည်ဆုံးမှုနှုန်းကအများကြီးကိုဆက်တိုးလာနေတဲ့အတွက်ဒီကျန်းမာရေးတာဝန်ရှိသူတွေကလည်းအထူးစိုးရိမ်နေကြပါတယ်။ဘာကြောင့်အခုလိုဖြစ်လာရပြီးတော့ရှေ့ဆက်ဘယ်လိုဆက်ဖြစ်လာနိုင်ပါသလဲ။လုံခြုံရေးကြောင့်အမြင်ရင်းကိုမဖော်လို့သူကျန်းမာရေးတာဝန်ရှိသူတူကဆေးရုံတွင်ကြင်တိုးချက်ပြီးစောင့်ကြည့်လူနာစင်တာတွေထပ်တိုးပြီးတော့ကျန်းမာရေးနဲ့ဒီစေတနာဝန်ထမ်းတွေကိုပို့ပြီးတော့စီးရုံးမှုလုံနေပြီလို့အကြံပြုလိုက်ပါတယ်။ကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြထားပါတယ်
။ဟုတ်ကဲ့အမြင်ရင်းမဖော်လို့တဲ့ဒေါက်တာရှေဘာကလက်ရှိအရေးကြီးဆုံးဖြစ်နေတာကို
အကုန်လုံးဖျားတယ်နားတယ်ဆိုလို့ရှိရင်ကျွန်တော်တို့ရှိမှဆေးလိုက်လို့ရှိရင်ဥမာလူ90ဆင့်မယ်ဆိုလို့ရှိရင်40လောက်ကတော့ကျင်းနေတယ်ကိုဗစ်ဖြစ်နေပြီပေါ့နော်။အဲလူနာတွေကိုပို့ချောက်ဖို့လို့လို့ဖြစ်နေတဲ့လူနာတွေကိုလည်းအကုန်လုံးကိုစီကူတောင်မှုတွေကိုပို့ပြီးတော့လုပ်ပေးနိုင်ဖို့လည်းလိုတယ်။အခုကဂျူနာတော်တော်များများကိုအိမ်ဒီမှာပဲထားပြီးတော့ကျွန်တော်တို့ကဖုန်းနဲ့ပဲကြံကြံလေးပေးနေရတယ်။ဒီစေယုံတွေလွတ်တဲ့အချိန်ကိုစောင့်ဆိုင်နေရတယ်။အဲစောင့်ဆိုင်တဲ့အချိန်က2ရက်3ရက်ကြာရင်လည်းကြာမယ်9ရက်ကြာရင်လည်းကြာမယ်။အဲလိုကြာသွားတဲ့အချိန်မှာစေယုံရပြီဆိုလို့ချင်းလူနာတွေကိုပြန်ဆက်သွယ်တဲ့အခါမှာချို့လူနာတွေကသမဝါလာတွေတွေ့ရတယ်ပေါ့နော
်ဟုတ်ကဲ့ဆရာရှေ့မှာရောဘယ်လိုဖြစ်လာဖို့မှန်ချလဲ
ဒီလိုနှုတ်တိုင်းပေါ့နော်ကျွန်တော်တို့မြေပြင်မှာအခုဖြစ်နေတဲ့ပုံစံအတိုင်းဆက်ပြီးတော့ဖြစ်နေမယ်ဆိုရင်ကျွန်တော်ကဒီရက်ပို့ပြီးတော့ပုံပြီးတော့မြင့်တက်လာတာဒီ COVID-19 positive ဖြစ်တဲ့လူများလာတဲ့အမျှအောက်ဆီဂျင်လိုအပ်ချက်တွေကလည်းပုံများလာမယ်ဥပမာ80ရာခိုင်နှုန်းကပေါင်းပေမဲ့အဓိကတော့ဒီ20ရာခိုင်နှုန်းလောက်ပဲဂျိုးတယ်ပဲထောင်းအူရဖြစ်တာများလာရမြဒီ20ရာခိုင်နှုန်းဆိုရလဲအောက်ဆီဂျင်မှာလည်းတော်တော်လေးလိုအပ်ချက်စကားကတော့ပြောလာမယ်လေ
ဟုတ်ကဲ့ဒီအတွက်ဘယ်လိုချူပြီးတော့ဖြစ်ရှင်းတယ်လဲဆရာ
အရေးကြီးဆုံးကတော့ကုသရေးဆေးရုံတွေပေါ့နော်ခုလောလောဆယ်တော့နောက်လူနာတွေထားဖို့စင်တာတွေပေါ့ပို့ပြီးတော့ဒုချက်နိုင်မယ်ဆိုရင်တော့အကောင်းဆုံးပေါ့နောက်တစ်ခုကတော့အဲ့လိုဒုချက်လာရင်အောက်ဆီဂျင်ဆိုင်နေရတဲ့အောက်ဆီဂျင်ပြဿနာလည်းထိုင်လျောက်ပြည်လည်သွားမယ်ဒီုံဒီသူကျဲပုခါမှာဇမိုင်းဝန်ထမ်းနေပထမဆုံးလို့ရယ်စကင်းမူကအတိုင်းပေါ့နော်အာဇုမတ်တဲ့လုပ်ပေးမယ်ဗိုလန်တီးယားတွေလုပ်မယ်ဒီဗိုလန်တီးယားတွေကိုထောက်ပံ့မဲ့ငွေကြေးတွေနောက်ပစ္စည်းတွေ PPE တို့ဒီအောက်ဆီဂျင်အိုးတွေပေါ့နော်ရေးဖို့သွားတဲ့အခါမှာသုံးဖို့
ဟုတ်ကဲ့ဒီအတွက်ရောအမြန်ပါလုပ်တယ်လေဆရာ
စကင်းမူကအတိုင်းဥမာကျွန်တော်တို့ဈေးရုံထဲမှာလူနာပြည့်နေတဲ့အတွက်ကြောင့်ဒီရဲ့ကလပြန်မှာကျွန်တော်တို့ကတန့်ထိုးပြီးတော့လူနာ30စာပေါ့ကတင်နေလှုပ်လိုက်တယ်လှုပ်လိုက်ပြီးတော့တခါအောက်ဆီဂျင်ပိုက်တွေနဲ့ဒီကတင်တိုင်းကတင်တိုင်းကိုပေးနိုင်ဖို့ကျွန်တော်တို့ဆွဲတန်းပြီးတော့စီမံခဲ့တာအဲ့ဒါကြတော့ဥမာဆေးရုံဆေးရုံရှိရဆိုရင်လူ300စာအထိုက်ရောက်ပြည်လည်သွားတယ်ပေါ့နော်ဟိုအရင်ကလောက်ခဲ့တဲ့ပေါင်ကြီးမှဆိုရင်ခု600တော့တရားကြတော့လူနာ200လက်ခံတယ်အရင်ကတော့လူနာ600တော့လက်ခံတယ်မသိရဘူးအဲ့မှာဥမာဒီလူနာကနေလေးဆက်တိုးမယ်ကျွန်တော်တို့ကျမရဲ့ပေါ်လန်ဒီယာတွေလည်းအမှထပ်တိုးရမယ်ဆိုရင်နောက်ထပ်ကနေအစ်စ်ကရှော့တော့တိုးထွက်လာမယ်ပေါ့နော
်ဟုတ်ကဲ့အခုလိုဒီဝင်တန်းတွေပါလောင်ပေါ့နော်ဘယ်လိုလုပ်တင်လဲဆရာ
အခုကသူကဘလို့မလုပ်ဘဲနဲ့အပြင်မှာလူတွေကြောင်းဝင်တော့မြန်မာသူတို့အတိုင်းတာနဲ့ရက်တည်ကျင်းနဲ့ပဲအပြင်မှာလှုပ်ရှားနေကြတာတော့တွေ့ရတယ်ပေါ့နော်အဲ့ဒါဒီအကုန်လုံးပူပေါင်းပြီးတော့လုပ်မယ်ဆိုရင်တော့ထိုင်းလေးရောက်တော့အဆင်ပြေမယ်သူတို့ကတော့စီယုံလို့တော့လူတော်ပေါ့ကျွန်တော်တို့ရဲ့အမှန်တိုင်းပေါ့မေတ္တာတရားနဲ့တကယ်ပြည်သူလူထုရဲ့ဒုက္ခရောက်နေတဲ့အနေအထားမျိုးမှာဒီလူထုရဲ့ဘုခံစားနေကြတဲ့ဒုက္ခဒုက္ခတွေကိုငိုကြီးနေကြတဲ့တန်းတားနေကြတဲ့တောင်းတနေကြတဲ့မျက်နှာကိုကြည့်ပြီးတော့သူ့ဒီနဲ့အကုန်လုံးလုံးရမယ်ဆိုရင်တော့စင်ပြေမယ်လို့ထင်ပါတယ
်ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကလက်ရှိသေးရောတက်နိုင်ကိုစောင့်နေရပြီးအိမ်မှာနေနေရတဲ့လူနာတွေအတွက်ပေါ့နော်အဓိကပါမှားကြတယ
်။အောက်ဆီဂျင်စကြူရေးချင်းပေါ့ SO2 level က70ပတ်ဝန်းကျင်နေဖြစ်နေတာများတယ်ခလစ်စိတ်ကျော်တွေများတယ်ဟိုအဲ့ဒီလူနာတွေကြရင်တောက်ခံနိုင်မှုအကြံဉာဏ်ပေးတယ်နောက်ကလူနာကမောတယ်မောတယ်ဆိုရင်သူကအဓိကအစာကျွေးဖို့ပြင်နေကြတယ်အစာပေါ့နော်ပုံမှန်လေးတော့သူမစားချင်စားချင်ကျွန်တော်တို့ကအားရှိတဲ့အစာစားလေးပေါ့စားဖို့အကြံဉာဏ်ပေးတယ်နောက်ပြီးတော့သူတက်တာသလိုပေါ့နော်ကျန်းမာရေးဌာနက Facebook တွေမှာပြထားတဲ့အသက်ရှူမီးတို့ဘလို့နေအောက်ဆီဂျင်လေး level ဒီဘလို့လေးတက်လာနိုင်တာတို့ဒါအဲ့ဒါဆိုသူတို့သဘောပေါက်တယ်အဲ့လိုပြောလိုက်ရင်သူတို့ကအားတက်သွားတယ် နောက်တစ်ခုကတချို့တွေကဗာဖေးတောက်လို့တောက်မှာမသိဘူးအဲ့တော့ကျွန်တော်တို့ကဂိုင်းလိုင်းအတိုင်းပေါ့နော်ဒီသေးလေးပြောပြတယ်ဆိုလို့ရှိရင်အင်ဗတာကျေးဇူးတင်ပြီးတော့အားသက်ပြီးတော့တော်တော်လေးပေါ့ကျော်ပြသွားနိုင်တာတွေ့ရတယ်
ဟုတ်ကဲ့ကျေးဇူးများကျေးပါတယ်ဒေါက်တာကျေးပါခင်ဗျာ